မင်္ဂလာပါခင်ဗျာတောတာရှင်နေအခုနားဆင်နေရတာကတော့ VOA American တမ်းပဲဖြစ်ပါတယ်ပုံတူနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9323ညာလိုင်းဒိုမီတာ40 kHz 9433ညာလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးထုတ်လွှင့်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်တင်ဆက်နေကြဖြစ်တဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုလည်းနားဆင်ရမှာဖြစ်ပါတယ်တိုက်ရိုက်လေးလိုင်းစီစဉ်မှာတော့
အခုကတွေ့ပြီဆိုတော့ကျွန်တော်မေးရင်ပါတွေ့ရဆိုတာရံမြစ်ကဟိုပင်လို့မဟုတ်ဘူးဒီပသမားရည်နေနေဆိုရင်တွေ့ရဆိုတော့မျက်စိ
ဓမ္မစေတီခေါင်းလောင်းကြီးနဲ့ပတ်သက်ပြီးဆွေးနွေးထားတာကိုနားဆင်ကြရမှာပါအခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်ပထမဆုံးအနေနဲ့စက်တင်ဘာ1ရက်ထုတ်ဘန်ကောက်ပို့စ်သတင်းစာတွေက Grace Joy ရေးသားထားတဲ့ Busy Signal ဆိုတဲ့သတင်းဆောင်ပါကိုကောက်နှုတ်တင်ပြပါမယ်။မြန်မာပြည်မှာနိုင်ငံတကာ mobile phone ကုမ္ပဏီတွေကဈေးသက်သာတဲ့ဝန်ဆောင်မှုတွေပေးနေပေမဲ့လိုင်းတွေကတော့မကောင်းသေးပါဘူးလို့အစချီရေးသားထားပါတယ်။ဒီ3နှစ်အတွင်းမှာမြန်မာနိုင်ငံရဲ့ဆက်သွယ်ရေးကဏ္ဍမှာအပြောင်းအလဲအသေးစားလေးတစ်ခုဖြစ်ပွားခဲ့ပြီးနိုင်ငံခြားကုမ္ပဏီနှစ်ခုဖြစ်တဲ့ Telenor, Ooredoo နဲ့မြန်မာဆက်သွယ်ရေးတို့က mobile phone ဈေးနှုန်းတွေကိုရှော့ချခဲ့တာပါအခုလို့ဈေးသက်သာပြီးသုံးတဲ့လူတွေများလာပေမဲ့ line တွေမကောင်းတဲ့အတွက်သုံးဆွဲသူတွေကမကြေနပ်ကြပါဘူးမြန်မာနိုင်ငံကဆက်သွယ်ရေးလုပ်ငန်းကိုမြန်မာစာတိုင်းနဲ့ဂျီနန်ဆက်သွယ်ရေးဝန်ကြီးဌာန MPT က2017ခုနှစ်အထိလက်ဝကြီးအုပ်ထားခဲ့တာပါအဲ့ဒီအချိန်တုန်းကမြန်မာနိုင်ငံမှာ mobile phone ကင်နိုင်တဲ့သူအတော်ရှားတဲ့အပြင်2010ခုနှစ်အထိစင်ကတ်တစ်ခုကိုဒေါ်လာ3000ကျော်ပေးရတဲ့အချိန်ကာလတစ်ခုရှိခဲ့ပါတယ်လို့အစိုးရကြောင်းဆရာမတဦးကိုကိုးကားဖော်ပြထားပါတယ်။အခုတော့ဆရာမအနေနဲ့ဒေါ်လာ2ဒေါ်လာနဲ့စင်ကတ်တစ်ခုဝယ်ထားပြီးတငယ်ချင်းတွေဆွေမျိုးတွေနဲ့ဆက်သွယ်စကားပြောဆိုနိုင်ပြီဖြစ်ပါတယ်။ဆက်သွယ်ရေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာ mobile phone နဲ့ internet အသုံးပြုသူ8000ကျော်ရှိပြီလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲပြိုင်ဘက်တွေဝင်လာလို့ဈေးကွက်ဝေစုနှဲသွားတဲ့မြန်မာဆက်သွယ်ရေးဟာဂျပန်က KDDI ကုမ္ပဏီ Sumitomo အုပ်စုတွေနဲ့ပေါင်းမဲ့အပြင်ဒေါ်လာ1ဘီလီယံလောက်သုံးပြီးဝန်ဆောင်မှုတွေတိုးချဲ့မယ်လို့ကြေညာပါတယ်။ Ooredoo ကုမ္ပဏီကသူ့ရဲ့ mobile ကွန်ရက်တွေအစင်းသိမ့်မဖြစ်သေးပဲပြီးခဲ့တဲ့လကစခဲ့တဲ့ဝန်ဆောင်မှုမှာအတန်တွေရောအင်တာနက်ပါပြတ်တောင်းပြတ်တောင်းဖြစ်နေတယ်လို့ဆိုပါတယ်။ Telenor ကုမ္ပဏီဟာမကြခင်မှာဝန်ဆောင်မှုစတင်မှုရှိပြီးပိုကောင်းမလားဆိုပြီးစောင့်နေတဲ့လူတွေလည်းရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တချို့သုံးဆွဲသူတွေကတော့ MPT စင်ကတ်ကိုပဲဆက်သုံးနေပြီး MPT အနေနဲ့ဂျပန်ကုမ္ပဏီနဲ့ပေါင်းပြီးတိုးတက်အောင်လုပ်မယ်ဆိုရင်ဈေးကွက်မှာထိတ်ကိုပြန်ရောက်လာမယ်လို့မျှော်လင့်တဲ့အကြောင်းဘန်ကောက်ပို့စ်ထဲမှာရေးသားထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့တင်ပြလိုတာကတော့မြန်မာ City Utans Amid Outcry Over Secret $8 billion Housing Deal ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Writer သတင်းတစ်ပုဒ်ကိုတင်ပြလိုပါတယ်ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ပြည်သူလူထုရဲ့အသံတွေထွက်လာပြီးမှမြမအာဏာပိုင်တွေဟာလူမသိသူမသိကုမ္ပဏီတစ်ခုဖြစ်တဲ့မြမစေတနာအများပိုင်ကုမ္ပဏီကဒေါ်လာ8ဘီလီယံအသုံးပြုပြီးမြို့တော်အသစ်တည်ဆောက်မဲ့စီမံကိန်းကိုရုပ်သိမ်းလိုက်ပါတယ်။မြမနိုင်ငံမှာအကြီးဆုံးစီမံကိန်းတစ်ခုဖြစ်လာမဲ့အဖိုးနဲ့အင်အားစီမံကိန်းအတွက်ရန်ကုန်တိုင်းအစိုးရကတင်ဒါခေါ်မယ်လို့ပြန်ပြောင်းပြောဆိုလိုက်တာဖြစ်ပါတယ်။အစကဒီမြို့တော်အသစ်စီမံကိန်းလျှို့ဝှက်စီစဉ်ပြီးအခုလိုရုပ်တရက်ကြေညာလိုက်တဲ့အတွက်အလုံးအံ့ဩရပါတယ်လို့ရန်ကုန်တိုင်းလွှတ်တော်အမတ်ဒေါ်ညိုညိုသိန်းကဝေဖန်ခဲ့ပါတယ်။ရန်ကုန်တိုင်းလွှတ်တော်မတိပဲဒီကိစ္စလုတ်ခဲ့တာဖြစ်ပြီးလွှတ်တော်အတီးပြုတ်ချက်ရယူခြင်းလည်းမရှိပါဘူး။ဘာလို့အခုလိုနောက်ပြန်ဆုတ်သွားရတာလဲဆိုတာလဲမရှင်းသလိုမြမစေတနာအများပိုင်ကုမ္ပဏီနဲ့ဘလို့သဘောတူညီချက်တွေရယူထားခဲ့တယ်လဲဆိုတာလဲမရှင်းလင်းပါဘူး။ရန်ကုန်တိုင်းအစိုးရအဖွဲ့တွေကအမိမဖော်လို့တဲ့ဝန်ကြီးတဦးကတော့ဘယ်သူကဒီစီမံကိန်းနောက်ကွယ်မှာရှိနေတယ်လဲဆိုတာနဲ့ဘာကြောင့်လျှို့ဝှက်လှုပ်ဆောင်ရတယ်လဲဆိုတာနားမလည်နိုင်ပါဘူးလို့ပြောပါတယ်။ပြည်တွင်း11 media ကလည်းဒီစီမံကိန်းကိုအပြင်းထန်ဝေဖန်ခဲ့ပြီးအင်္ဂလိပ်ဘာသာနဲ့ရေးသားတဲ့အင်တာနက်စာမျက်နှာမှာတော့မြန်မာတိုင်းနိုင်ငံလုံးကိုငတုံးတွေလိုများထင်နေသလားဆိုပြီးတော့ဝေဖန်ရေးသားထားပါတယ်။ဒါအပြင်လျှို့ဝှက်ပြီးလုပ်တဲ့စီမံကိန်းနဲ့မြန်မာစေတနာပိုင်ဆိုင်သူတွေရဲ့အချက်လက်အသေးချာမသိရတဲ့အပေါ်စိုးရိမ်ပါတယ်ဆိုပြီးဖော်ပြအဆုံးသတ်ထားပါတယ်
။ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုအလှည့်ကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။ဒေါ်လှလတန်းက George Crow နဲ့အတူတင်ဆက်ထားတာပါ။
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
under the weather
ဖြစ်ပါတယ်စာလုံးပေါင်းက UNDER under ကအောက်မှာ THE the WEATHER weather ကရာသီဥတုဆိုတော့စခွိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ရာသီဥတုအောက်မှာပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့သင်္ဘောနဲ့ရေချောင်းခီးထွက်ရတာလို့ဆိုပါတယ် ပင်လယ်မှာရာသီဥတုပြင်းထန်ရင်လှိုင်းမှုလိုလူတွေအော်အန်ကြမအီမလဲဖြစ်ကြနေထိုင်မကောင်းဖြစ်ကြလေရှိတော့ဒီလိုနေထိုင်မကောင်းဖြစ်ကြသူတွေဟာတင်မောကုန်းပတ်မှနေရင်ပိုဆိုးတဲ့အတွက်ကြောင့်လေတင်မောအောက်ပိုင်းဝန်းပိုက်ကိုဆင်းနေရင်တက်တာတဲ့အတွက်ကြောင့်ရာသီဥတုတန်းခံရရင်တင်မောဝန်းပိုက်ကိုဆင်းပြီးတော့ခိုးကိုးကြတဲ့အလေရှိကြပါတယ်။ဒါကြောင့် under the weather ဆိုတဲ့ idiom အသုံးကတော့မသက်မသားဖြစ်တာနေထိုင်မကောင်းဖြစ်တာကိုဆိုလိုပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ Anne told me she's feeling dizzy. She's under the weather. So I don't think she can come to our party.
Anne ya, tu kaung mu de lo chinaw ko pyo pya de. Ni thai ma kaung mu tin ne. Da chaung ko ro party ko ro tu la nai me tin mu lo chei be ya ba de. Uma ko naw ta khaw na sin chi chan ya aw.
Anne told me she's feeling dizzy. She's under the weather, so I don't think she can come to our party.
Ni thai ma kaung mu ma ee ma ta phi ni de so yin idiom a thong ya be lu pyo ma le.
Under the weather.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်။ဒေါ်လာလာတန်းနဲ့ George Crow တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုနားဆင်ရမှာကတော့အင်္ဂါနေ့ညကဆွေးနွေးခဲ့တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်။ထုတ်လုပ်သူမတ်စုမွန်နဲ့ကိုအောင်လွင်ဦးစီစဉ်တင်ဆက်ထားတာပါ။
ရရှိမြတ်မြတ်နှစ်ပေါင်းရာနဲ့ချီပြောင်းဆုံးနေတဲ့ဓမစရီခေါလောင်းကိုရှာဖွေနေတဲ့အစီအစဉ်တွေဟာစိတ်ကူးရင်နဲ့လောရတခုလားဒါမှမဟုတ်ရင်လည်းတမိုင်းဝင်ရှာဖွေရေးအစီအစဉ်တစ်ခုဖြစ်နေအစိုးရကလည်းဖြစ်ဖြစ်အများပြည်သူကလည်းဖြစ်ဖြစ်ဝိုင်းပြီးအားပေးတင်လာလို့ဆိုတော့ကျွန်တော်ဆွေးနွေးဖို့အစီအစဉ်ထားပါတယ်ရှာဖွေရေးအစီအစဉ်မှာကိုရန်ကိုရက်ပါဝင်နေတဲ့သူတွေတမိုင်းလေးလာသူတွေကျွမ်းကျင်သူတွေပါဝင်ဆွေးနွေးရမှာဖြစ်ပါတယ်အရင်ဆုံးအနေနဲ့ကတော့ဒီမကြသေးရင်ကပဲဒီခေါလောင်းကြီးနဲ့တွေ့လို့ပတ်သက်လို့ခေါလောင်းကိုရှာတွေ့ပြီဆိုပြီးတော့ကြီးညာထားတာလည်းရှိတယ်ဆိုတော့ဒီရှာဖွေရေးစီစဉ်နေတဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကိုကျွန်တော်တို့သိချင်ပါတယ်ဒီရှာဖွေအဖွဲ့ကတာဝန်ရှိတဲ့သူတယောက်ဖြစ်တဲ့ဦးကြည်ဝင်းနည်းနည်းလောက်အရင်ဆုံးရှင်းပြပေးပါလားခင်ဗျာကျွန်တော်ရှာဖွေအခြေအနေနောက်ဆုံးဘယ်အဆင့်ကိုရောက်နေပြီလဲဆိုတာကို
ဟုတ်ကဲ့ဗျာဟုတ်ကဲ့ပါဗျာကျွန်တော်ဦးကြည်ဝင်းပါအဲ့တော့ကျွန်တော်ကတော့ဒီရှာဖွေအဖွဲ့ကပေါ့ဒီဟိုပြန်ကြေးဦးကြည်ဝင်းပေါ့နော်ကျွန်တော်အနေနဲ့ကတော့ဘာပြောချင်လဲဆိုတော့ကျွန်တော်တို့အခုရှာနေတဲ့အဆင့်ကတော့ဟိုပေါ့ဒီအောက်မှာခေါလုံးလို့ယူဆရတဲ့အရာဟုတ်တစ်ခုကိုကျွန်တော်တွေ့တယ်ပေါ့နော်ဒါကလည်းရေကုန်သမားတွေကတွေ့ရရေကုန်သမားတွေကတွေ့တဲ့ခါကျတော့အဲ့ဟိုဥဆောင်နေရနေပြီးတော့26နေရနေပြီးတော့ဟိုကြီးညာချက်တစ်ခုပေါ့လေတတိယပြန်ထုတ်ပြန်လိုက်တယ်အဲ့နောက်ပိုင်းမှာသူဟာအဲ့ဒီခေါလုံးလို့ယူဆရတဲ့အရာကိုဘာလုပ်တယ်ဆိုတော့ကျူးရီချီကိုကျူးစားနေတာလေညာယနေ့အထိပဲပေါ့နော်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုဆွေးနွေးချင်တာကတော့ဒီအခုဒမစရီခေါလောင်းနဲ့ပတ်သက်လို့ဟိုသိချင်တာတစ်ခုကတော့ကျွန်တော်အခုရှာဖွေနေတဲ့ကိစ္စတွေကဟိုစိတ်ဝင်စားတဲ့လူတွေတော်တော်များရှိနေပါတယ်ဆိုတော့ဒီခေါလောင်းကြီးကတမိုင်းတန်ဖို့အရာရှာတင်ရှာထိုက်တဲ့ကိစ္စမျိုးလားဆိုတော့လည်းကျွန်တော်အခုဒီဆွေးနွေးပွဲမှာပါရတဲ့သူတွေရဲ့အမြင်တွေကိုကျွန်တော်ကြားချင်ပါတယ်အရင်ဆုံးကတော့ဒီမြမရေတက်မလို့မှလည်းအမှုထမ်းခဲ့ဖို့ပြီးတော့ဒီရွေးချောင်းအတွေ့အကြုံတွေ90
လောက
်ရှိရဒီဦးကျော်သိန်းလွင်အမြင်ကိုကျွန်တော်သိချင်ပါတယ်ဆရာဦးကျော်သိန်းလွင်အမြင်ပြောပါအောင်ခင်ဗျာဒီကျွန်တော်ဒီဒမစရီခေါလောင်းကြီးကတမိုင်းတန်ဖို့ရကျွန်တော်ရှာသိမ်းရှာလိုက်တဲ့အရာတစ်ခုလားဒါမှမဟုတ်ကျွန်တော်တို့ဟိုအချိန်ကုန်ငွေကုန်မဲ့အလုပ်တစ်ခုလားဆရာအမြင်ပြောပါအောင်ခင်ဗျာ
ရှင်းအောင်ပစ္စည်းတစ်ခုအနေနဲ့နောက်ပြီးတော့တမိုင်းမှာလည်းပါတာဆိုတော့ဒီအကြီးကတကယ်ရှိရယ်ဆိုတော့ရှာဖွေလို့ရနိုင်ကောင်းတာပေါ့လေအဲ့ဒါတော့ရှာသိမ်းတဲ့ပစ္စည်းပါအဲခုနဟိုအကိုကြီးပြောသွားတဲ့အတိုင်းအခုကတွေ့ပြီဆိုတော့ကျွန်တော်မေးရင်ပါတွေ့ရယ်ဆိုတာရောင်မြစ်ကဟုတ်ပင်လို့မဟုတ်ဘူးဒီကသမားရည်နေနေဆိုရင်တွေ့ရဆိုမျက်စိနဲ့ကြည့်လို့ရတာမဟုတ်ဘူးအဲ့ဒီဟိုမြေကမြေရနောက်နေတာအဲ့ဒါကိုဒီအောက်ဆင်းပြီးတော့ငုတ်ပြီးတော့တွေ့ရဆိုလက်နဲ့ဆန်းကြည့်လို့ပဲတွေ့ရပဲကျွန်တော်မြင်တယ်လေဟိုဒီလိုတွေ့ရဆိုတကယ်တွေ့ရဆိုကျွန်တော်သိကျင်လို့တွေ့ရဆိုမျက်စိနဲ့တွေ့ရဆိုတာတွေ့ရခွာ
ဆရာကျွန်တော်အဲ့ဒီပိုင်းကိုကျွန်တော်အဲ့ဒီပိုင်းကိုကျွန်တော်ဆက်ဆွေးနွေးမယ်ဆရာပထမဆုံးတော့ကျွန်တော်ဟိုတစ်ချက်ချင်းကျွန်တော်ကနည်းနည်းသိကျင်တာပေါ့လေအခုဒီခေါင်းလောင်းကြီးကိုရှာဖွေနေတဲ့ကိစ္စနဲ့ပတ်သက်လို့ဒီတမိုင်းတန်ဖို့အရာဘယ်လောက်ထိကျွန်တော်တို့ကဟိုရှာတင်လဲဘယ်လောက်ထိစိုက်ထုတ်တင်လဲဆိုတော့ကျွန်တော်အရင်ဆုံးသိချင်ပါတယ်အခုကျွန်တော်ဒမစရီခေါင်းလောင်းနဲ့ပတ်သက်လို့ဆက်လက်မတက်ဟိုစိတ်ဝင်စားလေးလာတဲ့ဟိုနောက်ထပ်ပုံကူတယောက်လည်းရှိနေပါသေးတယ်စိုက်ဆရာဆရာချစ်ဆန်ဝင်းမှာဒီတမိုင်းတန်ဖို့ပေါ့လေဘယ်လောက်ထိရှိရလို့ဆရာမြင်လဲခင်ဗျာ
ကျွန်တော်တို့ဒီခေါင်းလောင်းကြီးဟိုရှိတယ်လို့ယူဆခဲ့တဲ့ရှေးဟောင်းပညာရှင်တွေမြန်မာတမိုင်းပညာရှင်တွေလည်းရှိပါတယ်ဥပမာဆိုလို့ရှိရင်ဒေါက်တာတော်ကြီးတို့ဟိုဒေါက်တာမြူးမြင့်တို့စပြီးတော့လေသူတို့ဒီခေါင်းလောင်းကြီးနဲ့ပတ်သက်ပြီးတော့လှုပ်ဆော်ခဲ့ကြတာပေါ့
ဒါပေမဲ့လည်းဒီခေါင်းလုံးကြီးနဲ့မြမတမိုင်းပညာရှင်ရှေးဟောင်းပညာရှင်အများစုကကျွန်တော်တို့ခေါင်းလုံးကြီးရှိတယ်လို့မယူဆကြပါဘူးဒါကြောင့်မို့လို့လည်းပဲခေါင်းလုံးကြီးဆယ်တဲ့ကိစ္စပါကိစ္စတွေမှာညို့နေပါလေတိတ်ပြီးတော့ကိုရီးလျောက်ပါဝင်ပတ်သက်တာမရှိခဲ့ဘူးပေါ့လေမရှိကြဘူးပေါ့ဘာဖြစ်လို့ကျွန်တော်တို့ဒီခေါင်းလုံးကြီးမရှိဘူးလို့ယူဆရလဲလို့ဆိုလို့ရှိရင်ဒီခေါင်းလုံးကြီးရေထဲကိုမြုပ်သွားတာအနှစ်400ကျော်ပြီပေါ့လေ400 4နှစ်5နှစ်လောက်ရှိပြီပေါ့အဲ့ဒီ400 4နှစ်လောက်ခေါင်းလုံးကြီးမြုပ်ပြီးမှမြုပ်ခေါင်းလုံးကြီးကအင်းဝခက်လောက်မှမြုပ်သွားတယ်ကျွန်တော်တို့ကုန်းမုံခက်လုံးနောက်အနှစ်200လောက်နောက်ပိုင်းမှာပေါ်ထွန်းခဲ့တဲ့တွင်းတင်းရာဇဝင်ဥကလရာဇဝင်မှန်နှန်းရာဇဝင်အစရှိတဲ့ရာဇဝင်ကြီးတွေထဲမှာဒီခေါင်းလုံးကြီးနဲ့ပတ်သက်ပြီးရေးထားတာမရှိခဲ့ဘူးတကယ်အဖြစ်အပျက်ကျင်တော့ရှိတဲ့နော်ဗောလေနောက်တစ်ခါဓမ္မစရီမင်းကြီးကိုယ်တိုင်ဒီသူကုသိုလ်တော်တွေပြုလိုက်တဲ့အခါမှာမှတ်တမ်းတွေပြုလုပ်ထားတယ်ဟိုမှာကလျာဏီတိန်တို့ဘာလို့ဗောလေကြောက်စာတွေဘာတွေရေးခဲ့တယ်ဒါပေမဲ့ဒီခေါင်းလုံးကြီးနဲ့ပတ်သက်ပြီးတော့ဒီခေါင်းလုံးကြီးဘာလို့တသက်မမတ်ရေးထားတဲ့ကြောက်စာရဲ့လို့မရှိခဲ့ဘူးကြောက်ဓမ္မစီနီမင်းကခေါင်းလုံးနေတော့အများကြီးသူလုတ်ခဲ့တာပဲလေလုတ်ခဲ့တဲ့အထင်းမှာအဲခေါင်းလုံးလုတ်တယ်လို့တော့ပါတယ်ဒီခေါင်းလုံးကြီးဒီဟိုအဲတကွန်းင်းကလျာဏီသိမ်းပါဆိုလို့ကြောက်စာပါဆိုလို့ရှင်သူဒီခေါင်းလုံးကြီးတစ်လုံးကိုရှီတော်ဘုရားဘုရား3ရက်နဲ့လုတ်တယ်ဆိုပြောတယ်သုံးရက်နဲ့လုတ်တယ်ဆိုလို့ရှိရင်တသိန်း800အလေးချိန်ရှိတဲ့ခေါင်းလုံးကြီးမဖြစ်နိုင်ဘူးပေါ့လေအဲ့တော့ဒီခေါင်းလုံးကြီးနဲ့ပတ်သက်လို့ရှိရင်အလေးချိန်ဟာလဲကျွန်တော်တို့တော်တော်စကားပြောတယ်ပေါ့လေဒါပေမဲ့လည်းပဲ guest proof baby ဆိုတဲ့အီတလီခီးသွားတယောက်ကမှတ်တမ်းမှာတော့ဒီခေါင်းလုံးကြီးဤရှိတယ်သူကိုယ်တိုင်မျက်စိနဲ့မြင်တယ်သူတိုင်းထွာခဲ့တယ်ဆိုတဲ့မှတ်တမ်းရှိနေပြန်တယ်ပေါ့ဒါကြောင့်မလို့ခေါင်းလုံးကြီးရှိလားမရှိပထမအဦးဆုံးရှိလားမရှိလားဆိုတာကိုတပိုင်းအချက်လက်တွေကြာကျွန်တော်တို့ရှာဖွေဖို့လိုတယ်ရှာဖွေပြီးတော့မှသိကြတယ်ရှိတယ်ဆိုလို့မှပေါ့လေဆက်ရှာတဲ့လုပ်ငန်းလုပ်တင်တယ်ပေါ့လေခေါင်းလုံးကြီးကိုဟိုနဂါးတွေနဲ့တိုင်ပင်ပြီးတော့ဘာဟိုနည်းပေါ့လေဘီရင်ကိန်းခန်းနေနဲ့ဟိုနည်းလုပ်ပြီးတော့တော့ကျွန်တော်ရှာဖွေလို့ရနိုင်မယ်လို့ကျွန်တော်မထင်ဘူးပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်တခုပြန်ကောက်ချင်ပါတယ်အခုဥချီဝင်းအခုမှကျန်တဲ့ဆွေးနွေးရတဲ့သူတွေအမြင်နေလဲကြားမှာပေါ့ဥချီဝင်းအဲ့တော့အခုဥချီဝင်းတို့တကယ်ဟုတ်ကဲ့ရှိခဲ့သည့်တိုင်အောင်ပေါ့လေဥချီဝင်းတို့အခုဒီရှာဖွေအစီအစဉ်တွေကလက်တွေ့မဆန်ဘူးဆိုတဲ့အမြင်မျိုးတွေတော်တော်ကြာကြာပြန့်ပြန့်ရှိနေပါတယ်ဟိုအဲ့တော့ဥချီဝင်းတို့ရှာဖွေအစီအစဉ်ကဘလောက်တီဟိုလက်တွေ့နဲ့ကိုက်ညီမှုရှိရလဲဥချီဝင်းတို့ကယူဆလဲခင်ဗျအ
ော်ဒါတော့ဟိုပေါ့နော်ဆရာကြီးဥဆောင်နေကိုယ်တိုင်ကလေကအချိန်ချင်းရှင်ကုတ်ကဒီချိန်မှလည်းဆိုရင်သူကလည်းလေးချိန်လောက်သူကလည်းသိချပါတော့နော်သူရဲ့ try လုပ်ခဲ့တာပေါ့နော်သူကြိုးစားခဲ့တာပေါ့အဲ့ဒီကြိုးစားခဲ့တဲ့အပေါ်မှာသူရဲ့ယုံကြည်ချက်ပေါ့သူကိုယ်တိုင်နဲ့အဲ့ဒီအချိန်တော့ဒီချိန်မှသူတွေ့ခဲ့တယ်သူကပြောတာဟုတ်အဲ့တော့သူရဲ့ယုံကြည်ချက်ကလည်းရမ်းပြင်းထန်နေသူကဒီခေါင်းလုံးကိုရှိတယ်လို့ပဲသူထဲမှာသူယုံကြည်ချက်ရှိတယ်ပေါ့နော်အဲ့တော့အဲ့ဒီဟာကိုသူအချိန်ချင်းဒီနေရာတော့တင်ပြပြီးဒီကိုယ်တိုင်ဆယ်ကျင်းလာလို့ပြောတာ။ဒီချိန်မှာတော့ तू ဆယ်ခွင့်ရခဲ့တယ်ပေါ့နော်။ဆယ်ခွင့်ရတဲ့အချိန်မှာ तू ကတော့တကူဆယ်နေတဲ့နေရာပေါ့နော်။ပထမဆုံးပြောမှဆိုဆယ်နေတဲ့နေရာလေးရပေါ့လေ။ဒီအခုကျွန်တော်တို့ပြိပံပညာနဲ့သူရှာဖွေထားတဲ့လူတစုပေါ့နော်။အဲ့ဒါတော့ဟောပေါ့။ဘယ်လိုလဲဆိုတော့ဟိုနည်းပေါ့။အဲဒါခေါင်းကောင်းကြီးကိုတဲ့ဆယ်ဘယ်လိုဆယ်နံပါတ်၁ပေါ့နော်။ဒီကကံရဲ့သုံးထည့်ရဲ့အရှိစုစု555ဒတမ6မီတာမှာဒီရှိတယ်လို့သူကပေါ်ပြထားတယ်ဆိုတော့သူအခုဆယ်တဲ့နေရာနဲ့အဲ့ဒီနေရာနဲ့ကပြိမကွာဘူးလို့ကျွန်တော်တို့ထင်တယ်ပေါ့နော်ဒါကျွန်တော်ကိုးပွားကြီးကြည့်ရတာဟုတ်အဲ့တော့သူကလည်းဒါကိုအယမ်းပဲပေါ့နော်စိတ်ကတန်တဲ့ခါကျတော့သူကအခုသူ့ရေကိုသမားနဲ့သူလည်းပါတယ်ပေါ့နော်သူကိုယ်တိုင်နဲ့ဆင်းတယ်ဆိုတော့ဟိုကျွန်တော်တို့ကတော့ယုံကြည်တယ်ဒီကောင်သူတကယ်ဒီခေါင်းလုံးကြီးရှိတယ်လို့လက်ခံတာပေါ့နော်နောက်တစ်ခုကတော့ဒီခေါင်းလုံးကြီးအလေးချိန်ကတော့ဟောဆရာဦးချစ်ဆောင်ကပြောတယ်ကောနော်ဟိုကျွန်တော်တမိုင်းမှာတော့ဟိုတေကြာကြီးဟိုဘယ်လောက်ရှိတယ်ဘဝရှိတယ်ဆိုတာပေါ်ပြထားခြင်းမရှိဘူးဒုတိယကိစ္စတွေဖြစ်နေပေါ့နော်အဲ့ဒါကိုလည်းတကယ်လို့အခုတွေ့လို့ပေါ့နော်ကျွန်တော်တို့ကယူဆရတယ်လို့ဒီအရာတစ်ခုကိုတွေ့တာဟုတ်တွေ့တဲ့ခါကျတော့အဲ့ဒါကြီးကိုကျွန်တော်တို့ဒါဟို အပေါ်ရောက်မှာပဲပေါ့ဒီခေါင်းလုံးကြီးအလေးကြီးဘလို့ဒီခေါင်းလုံးကြီးဟုတ်မဟုတ်ဆိုတာလေးကအဲ့လိုက်ခါကြမှာပဲအဖြေပေါ်မှာလေအဲ့တော့ကျွန်တော်တမိုင်းမှာညင်းနေကြတဲ့ခါလေးကအဖြေတစ်ခုထွက်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဆရာဦးချော်တိန်လွင်းလည်းမေးချင်ပါတယ်ဆရာဦးချော်တိန်လွင်းကဒီရန်ကုန်စစ်ကဲမှာလည်းဟိုချိန်တော်ကြာအမှုထမ်းခဲ့ဦးရဲ့ဆိုတော့ဒီရန်ကုန်မြစ်နဲ့ပတ်သက်လို့အတွေ့အကြုံတွေပါလေအများကြီးရှိရဆိုဆော့ဆော့ဆရာဦးချော်ဝင်ပြောသလိုဒီဥစ္စာတကယ်တမ်းအဲ့လိုဟိုဆော့ဆော့ဟိုသူချိပသွားတယ်လို့ပေါ့လေဟိုဖြစ်နိုင်ကြီးအလားလာရှိရဆိုတော့ဆရာမြင်ရောပြောပါဦးခင်ဗျာဘယ်လောက်ထိဖြစ်နိုင်ကြီးအလားလာရှိမလဲလို့
ဒီကိစ္စမှာဆရာပြောနေတာဒီလိုပါဟိုနှစ်ပိုင်းရှိပါတယ်တစ်ပိုင်းကခေါင်းကောင်းကိုရှာပြီးတော့တွေ့အောင်ရှာဖို့ပေါ့လေခေါင်းကောင်းရဲ့မို့ရေရောက်မှာခေါင်းကောင်းထင်ရတဲ့ပစ္စည်းအနေနဲ့တွေ့အောင်ရှာဖို့အဲ့ဒါတွေ့ပြီဆိုရင်ဒါကြီးကိုမဖို့အဲ့တွေ့အောင်ရှာဖို့ကမဖို့နဲ့ဆိုင်တွေ့အောင်ရှာဖို့ကနည်းနည်းပိုလွယ်ရဲ့ဖြစ်မှာလေဒါမဲ့မဖို့ကြတော့ဟိုတော့ဟိုမလွယ်ဘူးမလွယ်ပါရောက်လို့ဆိုတော့ဒီအဲ့ဒီနေရာကမြစ်လေးစုံဒီဒီစီတာလည်းမျိုးမျိုးပဲရေရေတဲ့ရေကြကြားမှာရေသေးတဲ့ချိန်ကဟိုအများဆုံးဆိုနိုင်ရက်ဒါမို့15မိနစ်လောက်ပဲရှိတယ်အဲ့ဒီချိန်လေးမှာလှုပ်ပြီးတော့လှုပ်ရတာအဲဘာလို့ဖြစ်လဲဟိုဒီတွေ့ပြီဆိုရင်တွေ့ရဲ့ဆိုတာကတွေ့ပြီးကျိုးတန်းရမယ်ကျိုးဆိုတာကဒီခေါင်းကြီးကဟိုသူတို့ပြောတဲ့အတိုင်းတန်းတင်းတော့အင်းရှိရဆိုတာဒီလူရကူသွားပြီးတိုင်းလို့မရဘူးကျွန်တော်တို့ကဟိုအလုံးငယ်တဲ့အနှစ်90ကဝေပါဠိဆိုတဲ့သမောတူတီချောင်းမှာပေါ်ထုတ်ခွက်ပူတယ်အဲ့ဒါကမြို့သားတရားပဲရှိသေးတယ်အဲ့ဒီဟာမျိုးတောင်ဒီကျိုးတန်းနဲ့ဆိုတာဒီရင်းသမားနဲ့တောက်နေမပြီးသေးဘူးကျိုးရလေဒါအဲ့တော့တန်ရင်ရှိမယ်ဆိုရင်ဒီတန်ကျိုးလမဏိကျိုး6လက်မှ6လက်မှဆိုတာကဟိုစက္ကန့်တန်ကျိုးပြောရတယ်ဟိုပတ်လေပေါ့လေ
ဟုတ်ကဲ့
အဲ့ဒါမျိုး၄ကျိုးထည့်ရတယ်ဒါလည်းလူနဲ့မလွယ်ဘူးဆက်နေပါတယ်လို့သုံးလကြားတယ်အဲ့ဒီညာမှာအဲ့လိုထိုင်ပြီးတော့လောက်ရမယ်ဆိုရင်ဒီအဲ့ဒီညာလေတမောကြီးဟိုကထွန်ထွက်သွားတဲ့နေရာဆိုတော့ပိတ်တော့မလွယ်ဘူးကျွန်တော်ပြောချင်တာကအဲ့ရပါပဲဟိုကဟိုမဟိုမဖြစ်လို့မလို့လို့အလုံးလုံးဖြစ်မှုမဟုတ်ဘူးလုံနိုင်နေဒါပြီးအဲ့ညာမှာတော်တော်ခက်ခဲမယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့
ပြောရဒီရောင်မြည့်အဲ့ညာကတော်တော်ကိုအချိန်နဲ့ကဒီရည်စီချိန်နဲ့တော့ဆိုးပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုတော်တော်ရှင်နေရာလဲမှာစိတ်ဝင်စားတဲ့အီးမေးလ်တွေပို့ထားတယ်ရှိပါတယ်ကျွန်တော်အချင်းရောက်ပြီးဖော်ပြချင်ပါတယ်ကိုဂျပန်ကြီးဆိုပြီးအီးမေးလ်နဲ့ပို့ထားတဲ့အထဲမှာသူရေးထားတာတော့တမိုင်းဆိုတာဖြောက်ဖြက်လို့မရလို့မေးပြလို့ကောင်းတဲ့အရာလည်းမဟုတ်ဘူးလို့ထင်ပါတယ်ခေါင်းလောင်းတကယ်ရှိတယ်မရှိဘူးဆိုတော့လည်းမငင်းခုံညင်ပါဘူးတဲ့နှစ်ပေါင်း400ကျော်တော့နင်းမြုပ်ပြောက်ကနေတဲ့ခေါင်းလောင်းကိုရှာဖွေစေဖို့အခုချက်ချင်းလုံသလားဆိုတာကိုပဲကျွန်တော်ကမေးခွန်းထုတ်ချင်ပါတယ်နောက်9နှစ်တန်သည့်10နှစ်တန်သည့်အနည်း20တန်သည့်ကြာမှဆယ်မယ်ဆိုရင်မဖြစ်နိုင်ဘူးလားတဲ့ကျွန်တော်အမြင်ကတော့အခုလက်ရှိဖြစ်ရှင်းရမယ့်ကိစ္စပေါင်း16000မကရှိနေတဲ့အချိန်မှာထင်မရဘူးလားရှာလွဲလုပ်တယ်လို့ပဲမြင်နေတဲ့ဒါသူ့အမြင်ကိုပြောတာပါနောက်တစ်ယောက်ကလည်းတကူတူရဆိုမလေးရှားဆိုပြီးရေးထားပါတယ်သူကလည်းပဲဒမက်ဆီခေါင်းလောင်းကြီးဆိုတော့မယုံပါဘူးတဲ့တကယ်လို့သူတို့တွေ့တယ်ဆိုရင်လည်းဒါတော့ကြာနေမှာမဟုတ်ပါဘူးတဲ့ချက်ချင်းဆွတ်တင်တော့မလို့လို့ねအခုတွေ့တယ်ဆိုရင်လည်းအခုချိန်ဆိုရင်ဆယ်နိုင်မှုကောင်းပြီတဲ့ဒါအစိုးရရဲ့လက်ကွက်ဖြစ်နိုင်တယ်ဆိုပြီးတော့လည်းသူကပြောပါတယ်ခေါင်းလောင်းဖြစ်ခဲ့ရင်တော့ဒမက်ဆီခေါင်းလောင်းဆိုတော့ယုံမှုဆိုတာလည်းခက်တယ်တဲ့နောက်နှုံးနေပါလိမ့်ထဲမှာဆိုတော့တွေ့ဖို့လည်းလွယ်ပါမလားဆိုပြီးသူကမေးခွန်းထုတ်ပါတယ်ဆိုလိုတာကသူတို့စာရီအကုန်လုံးကိုကြည့်မယ်ဆိုရင်တော့ဒီနိုင်ငံရေးစီးပွားရေးပြဿနာတွေမပြည့်မစုံအခြေအနေမျိုးမှာလုပ်နေရတယ်ကိုဘဝင်မချတဲ့သဘောထားတွေကိုတွေ့ရပါတယ်နောက်ပြီးတော့နိုင်ငံရေးအရာအာရုံပြောင်းအောင်လုပ်နေရလားဆိုပြီးတော့အဲ့လောက်ထိအောင်တန်ရအမြင်တွေနဲ့လည်းကြည့်နေရရှိပါတယ်ဆိုတော့ဦးချီဝင်းအမြင်ပြောပါအောင်ခင်ဗျာသူတို့ဒီလောက်ထိတန်ရအမြင်တွေဝင်ရလောက်ဖြစ်နေရလား
ဟုတ်မှကျွန်တော်တို့ဒီအခုဖဲရဖွဲ့ရပါနော်ဖဲရဖွဲ့ကကျွန်တော်တို့ကဘယ်နိုင်ငံရေးပါတီရမှာလဲမဟုတ်ကြဘူးကျွန်တော်ကမြန်မာနိုင်ငံမှာဒီခေါင်းလောင်းကြီးကိုသမိုင်းအရာဟောလေသိရှိခဲ့မယ်ဆိုရင်ကျွန်တော်တို့ကအဲ့ဒါပဲကြည့်နေပါလေအဲ့ဒီသမိုင်းကိုဖော်ထုတ်ခြင်းနော်
ဟုတ်ကဲ့ပါဆရာ။နောက်ဆရာချစ်ဆန်ဝင်းကိုလည်းကျွန်တော်တို့အမြင်ကိုမေးချင်ပါသေးတယ်။တခြားမဟုတ်ပါဘူးကျွန်တော်တို့ဒီမှာဟို Facebook တွေတို့နောက်ဒီသတင်းမီဒီယာတွေမှာတချို့ကဟိုစောင်းမရဟိုသဘောထားအမြင်တွေနဲ့ရေးတာတောင်ရှိပါတယ်။ဒီလိုအာမျိုးတွေဆော့ဆော့ဆရာလည်းပြောသွားပါတယ်။ဟိုနှက်တွေဟိုနှကားတွေ အဲ့ဒါမျိုးတွေကိုဟိုယုံကြည်ပြီးတော့အားကိုးပြီးတော့ရှာဖွေနေတဲ့ကိစ္စတွေကိုတစ်ခေါက်တည်းအလိုတခုတခါဖော်ပြနေတဲ့မီဒီယာတွေကိုယ်တိုင်ကမီဒီယာကျင့်ဝင်တဲ့မညီလောက်အောင်ဘာဖြစ်လို့ဒီသတင်းတွေကိုအရေးကြီးကိုဖော်ပြနေလဲဆိုပြီးတော့မီဒီယာတွေကတော့မှဝေဖန်တာတောင်ရှိပါတယ်ဆိုတော့ဆရာမြင်လဲပြောပါအောင်ဆရာတချို့ကတော့ဒီမှာဆရာလည်းကြားတော့မှာပါသောတာရှင်တွေကဒီနိုင်ငံရေးနောက်ကွယ်မှာနိုင်ငံရေးဟိုရွေချက်တွေတောင်ပါလာဆိုပြီးတန်တရားတွေတောင်ရှိနေကြတယ်ဆိုတော့ဆရာသဘောထားလဲပြောပါအောင်ခင်ဗျာ
ကျွန်တော်အမြင်ပြောရင်တော့ဒီခေါင်းလုံးကြီးဆယ်ယူနေတဲ့နောက်ပိုင်းမှာခုနလိုနိုင်ငံရေးလက်ွက်တွေနိုင်ငံရေးပါအာယုဆွေးပြောင်းတဲ့ကိစ္စတွေရှိတယ်လို့ကျွန်တော်မထင်ပါဘူး။အဲဒါပေမဲ့လည်းပဲဒီဦးဆန်းလင်းတို့ကဟိုတက်ဆိုင်ရပါလိ။ခုနှစ်မှာဟိုရှောက်တဲ့အခါမှာတရားကုန်တိုင်းအစိုးရဘက်ကခွင့်ပြုတယ်ပေါ့နော်။ခွင့်ပြုတဲ့အခါမှာခွင့်ပြုတဲ့မပြည့်စုံဘူးလို့ထင်ပါတယ်။ဝဥတလုံးကိုကဲရှာရှိငါးပါးငါးရှာဖားရှာလိုက်စင်ထုတ်ပေးသလိုပေါ့လေနော်အဲ့ဒီမှာကဲတော့ရှာတော့ဆိုပြီးအဲ့ဒီလိုဟာမျိုးထုတ်ပေးတာတဲ့စနစ်ကြတဲ့အဖွဲ့အစည်းတခုရှေဟောင်းကရောကျွန်တော်တို့ရေချောင်းကရောနောက်ပြီးတော့သမိုင်းပညာရှင်တွေလည်းရှိတယ်နော်ဂျီယိုလော်ဂျီပါညာပေါ့လေရန်ကုန်တက္ကသိုလ်အစားရှိတဲ့အဖွဲ့အစည်းရဲ့အုတ်ချွေးပိုင်းကရောပါဝင်တဲ့အဖွဲ့အစည်းတခုဖွဲ့စည်းပြီးတော့ရှာဖွေသင့်ပါတယ်။ရှာဖွေပြီးတဲ့အခါကျတော့အဲ့ဒီနေ့စဉ်ရှာဖွေတဲ့အစည်းအဝေးအစည်းအဝေးခန်းစားပါ냐ကိုရန်ကုန်တိုင်းဒီအစိုးရအဖွဲ့ကကျန်းမာရေးစနစ်ကြလေ့လာပြီးတော့ဘယ်အခြေအနေရှိတယ်ဆို
โอเคကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကိုယ်တိုင်ပါဝင်ဆွေးနွေးကြတဲ့သူတွေရောအီးမေးလ်နဲ့တစင်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးရောအထူးကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA American အတန်ကနေဒီကနေ့ညနေထုတ်လွှင့်မယ့်ဗုဒ္ဓဘူးနေ့ညနေခင်းအစီအစဉ်တွေကိုညနေ6နိုင်ခွဲကနေ8နိုင်အထိလိုင်းဒိုမီတာ16.25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်နောက်ပြီးတော့ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ဟွန်ဒူရက်စ်နိုင်ငံက Los Valles မူရစ်မောင်ကိုဂိုင်းနဲ့ဟွန်ဒူရက်စ်နိုင်ငံသား Miguel Arnulfo Valle တို့ကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ပမူရစ်ယာစာအဖြစ်သတ်မှတ်တဲ့ဥပဒေအရနိုင်ငံရခြားမှာမူရစ်စေဝါမှောင်ခိုနေသူတွေအဖြစ်အမေရိကန်ဗန္ဓာယဝန်ကြီးဌာနရဲ့ပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးယုံကနေဒီလထဲမှာကြေညာခဲ့ပါတယ်ဩဂတ်စ်လ20ရက်နေ့ကကျင်ညာချက်မှာတော့ Luis Alonso Valle နဲ့ Jose Renerio Valle တို့ဟာအကိုဖြစ်သူ Miguel Arnulfo Valle အတွက်အဓိကကူညီပေးနေသလိုအကိုဖြစ်သူကိုစားဆောင်ရွက်ပေးနေသူတွေဖြစ်နေလဲအမေရိကန်ဗန္ဓာယဝန်ကြီးဌာနကသတ်မှတ်ခဲ့တာပါ Valle ညီကိုတွေနဲ့ဆက်နွယ်တဲ့ Honduras နိုင်ငံကစီးပွားရေးလုပ်ငန်း၄ခုကိုလည်းဗန္ဓာယဝန်ကြီးဌာနကပိတ်ဆို့တန်းခတ်အရေးယူခဲ့ပါတယ်အခုအရေးယူဆောင်ရွက်မှုအရာအမေရိကန်နိုင်ငံသားဘယ်သူမဆိုဒီအမြင်စီးရင်အသွင်းခံရသူတွေနဲ့ဗန္နာရေးငွေရေးကြေးရေးလွှဲပြောင်းမှုတွေမှာပတ်သက်ခွင့်မရှိသလိုအမေရိကန်တရားစီရင်ပိုင်ခွင့်ရှိတဲ့နေရာတွေကပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်ခွင့်ရှိပါတယ် Los Valles မူရင်မှောင်ခိုကိုင်းဟာအမေရိကတိုက်အလဲပိုင်းမှာတပ်တန်းအကြဆုံးအဖွဲ့တွေထဲကတစ်ဖွဲ့ဖြစ်ပါတယ် Miguel Arnulfo Valle ဦးဆောင်တဲ့ဒီကိုင်းဟာတလားတလားကိုကိုကင်းကီလိုဂရမ်ထောင်ပေါင်းများစွာကိုအမေရိကန်ပြည်ထောင်စုထဲတင်ပို့နေတယ်လို့လည်းယုံကြည်ထားကြပါတယ်။ဟွန်ဒူရက်စ်နိုင်ငံခိုပန်ဒေသမှာအခိုင်အမာချေကုပ်ယူမူရစ်စေဝါထုတ်လုပ်နေတဲ့လုပ်ငန်းတွေကိုဆက်ထိန်းထားနိုင်ဖို့ Los Valles အဖွဲ့ဟာရရက်ဆက်ဆက်အကြမ်းဖက်လုပ်ရက်တွေလက်ထိုးတဲ့လုပ်ရက်တွေကိုလည်းအသုံးချနေတာဖြစ်ပါတယ်။အမေရိကန်ဗန္ဓာယဝန်ကြီးဌာနကတော့ Miguel Arnulfo Valle, Luis Alonso Valle နဲ့ Jose Renerio Valle ညီကို၃ယောက်ဟာမိသားစုစီးပွားရေးတခုလိုအုပ်ချုပ်နေပြီးတော့မူရစ်စေဝါကရလာတဲ့ငွေမဲတွေကိုလည်းကုမ္ပဏီတွေနဲ့ချိတ်ဆက်ထားတဲ့ကွန်ရက်တွေကနေတဆင့်ခွာချနေတယ်လို့ဆွဆွဲထားပါတယ်။ဒီထက်မှာတော့ Honduras မှာရှိတဲ့ coffee ထုတ်လုပ်ရေးလုပ်ငန်း၃ခုဖြစ်တဲ့ Inversion Yosari, Inversion Luis Cito နဲ့ Inversion Valle တို့လည်းပါဝင်နေကြတာပါ။သူတို့ပိုင်ဆိုင်တဲ့အထက်မှာတော့ Finca Los Trarias လို့နာမည်ပေးထားတဲ့နွားကြံနဲ့နှုတ်ထုတ်လုပ်ရေးလုပ်ငန်းတစ်ခုလည်းပါဝင်ပါတယ်။ဒီလုပ်ငန်း၄ခုစလုံးကိုတော့မူရစ်စေဝါမှောင်ခိုမှုနဲ့ဆက်နွယ်တဲ့ကုမ္ပဏီတွေအဖြစ်အမေရိကန်ဗန္ဓာယဝန်ကြီးဌာနကသတ်မှတ်ထားတာပါ။ ဩဂတ်လ18ရက်နေ့မှာတော့ဟွန်ဒူရက်တာဝန်ရှိသူတွေကလော့စ်ဗိုင်ယဲခိုင်းကပိုင်ဆိုင်တဲ့အိမ်ချမ်းမြေ40ကျော်ကိုတင်စီထိန်းချုပ်ခဲ့ပါတယ်။ဗိုင်ယဲဗိုင်ယဲညီကိုရီးယားညီမဖြစ်သူဒင်ယာဗိုင်ယဲဗိုင်ယဲကိုအမေရိကန်မူရစ်ဆေးဝါးဥပဒေတွေအရဒီနှစ်ဇူလိုင်လကအမေရိကန်မှာဖမ်းဆီးခဲ့ပြီးတဲ့နောက်မှာပဲအခုလိုအရေးယူဆောင်ရွက်မှုတွေဇက်တိုက်ပေါ်ပေါက်လာတာပါ။လော့စ်ဗိုင်ယဲမူရစ်ဆေးဝါးခိုင်းနဲ့ဆက်နွယ်သူလူပုဂ္ဂိုလ်တွေကိုအမေရိကန်မန္တလေးဝန်ကြီးဌာနရဲ့အရေးယူတဲ့လှုပ်ရက်တွေဒါမှကဩဂတ်လဇန်ကဟွန်ဒူရက်စ်အစိုးရရဲ့ဆောင်ရွက်မှုတွေဟာတရားမဝင်မူရစ်ဆေးဝါးမှောင်ခိုနေတဲ့အဖွဲ့အစည်းတွေကိုပူးပေါင်းနှိမ်နင်းဖို့ကြိုးပမ်းမှုတွေကနမူနာတစ်ခုဖြစ်နေလေအမေရိကန်မန္တလေးဝန်ကြီးဌာနပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးရုံးရဲ့ညွှန်ကြားရေးမှူးအဒမ်ဂျေဆူဘင်းကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မူရစ်ဆေးဝါးမှောင်ခိုမှုတိုက်ဖျက်ရေးမှာမိဖက်ဖြစ်တဲ့ဟွန်ဒူရက်စ်နိုင်ငံနဲ့အတူမမမမရက်တီသွားမှာဖြစ်တယ်လို့အမေရိကန်ဗဏ္ဍာရေးစနစ်ကတဆင့်တရားမဝင်မူရစ်ဆေးဝါးလုပ်ငန်းတွေလုပ်နေတာကိုလည်းကာကွယ်သွားမှာဖြစ်ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အတန်ကနေဒီကနေ့ဗုဒ္ဓဘူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းဒီသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်လို့လိတ်မှုပြီးရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာပေးဖို့ဆက်သွယ်နိုင်ပါတယ်ခင်ဗျာ။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုမတ်ဆုမြတ်မုံကကြေညာပေးပါမယ
်။ဖန်စီထားတဲ့ American သတင်းတောက် Steven Sotloff ဖြစ်ပုံရသူကိုကောင်းဖြတ်သက်တဲ့ဗီဒီယိုကို Islamic State Islam စစ်သွေးကြွားတွေကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဗီဒီယိုရဲ့စစ်မှန်မှုကိုစစ်ဆေးနေတယ်လို့ American နိုင်ငံသားရေးဌာနပြောခွင့်ရသူ Jen Psaki ကပြောကြားခဲ့ပါတယ်။ဗီဒီယိုထဲမှာမျက်နှာကိုအဝတ်အမဲရောင်နဲ့ဖုံးအုပ်ထားသူက Sotloff ကိုတတ်ရတာဟာအီရတ်မှာရှိနေတဲ့ Islamic State အဖွဲ့ဝင်တွေအပေါ်အမေရိကန်ကလေကြောင်းကနေတိုက်ခိုက်မှုအတွက်လက်တုံ့ပြန်တာဖြစ်တယ်ဆိုပြီးတော့ဗြိတိန်မှာပြောကြားတဲ့အင်္ဂလိပ်အသံထွက်မျိုးနဲ့သမ္မတ Barack Obama ကိုတိုက်ရိုက်ပြောထားပါတယ်။သူတို့ဖမ်းဆီးထားတဲ့ဗြိတိန်လူမျိုးတစားကန် David Gordon Hines ကိုလည်းတတ်ပစ်မယ်လို့ဗီဒီယိုထဲမှာချိန်ချောက်ထားပါတယ်။သတင်းတောက် Sotloff ကိုတတ်ဖြတ်သူတွေဟာရွံမုန်းစရာဆက်ဆုပ်စရာကောင်းတယ်လို့ဗြိတိန်ဝန်ကြီးချုပ် David Cameron ကပြောကြားခဲ့ပါတယ်။ဆိုမာလီယာနိုင်ငံမှာအမေရိကန်တို့ရဲ့ drone ယာဉ်နဲ့တိုက်ခိုက်မှုတစ်ခုအတွင်းမှာ El Shabaab စစ်သွေးကြွအဖွဲ့ခေါင်းဆောင် Ahmed Abdi Kodani တေဆုံးခြင်းရှိမရှိအသိအကျသိရအောင်လို့ Pentagon စစ်ဌာနချုပ်တောင်းမင်ရှိသူတွေစူးစမ်းနေကြပါတယ်။တခါ၄ရက်ကြာဥရောပခီးစဉ်အတွက်သမ္မတ Barack Obama ဟာ Washington DC ကနေပြီးတော့အင်္ဂါနေ့ကထွက်ခွာသွားပါပြီ။မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုနိုင်ငံတကာကဆက်ပြီးတော့စောင့်ကြည့်နေတယ်ဆိုတာပြသဖို့69ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကြရင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းတင်ဖို့ EU ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကိုလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းထားပါတယ် Amnesty International အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးအဖွဲ့ချုပ် FIDH နဲ့မြန်မာနိုင်ငံဆိုင်ရာ ASEAN အဖွဲ့၃ဖွဲ့ပေါင်းပြီးတော့ EU နဲ့ EU အဖွဲ့ဝင်တွေကိုအိတ်ဖွင့်ပေးစာပေးခဲ့တဲ့အထက်မှာကုလသမဂ္ဂထူထောင်ရေးညီလာခံမှာဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ခိုင်မာတဲ့ဆုံးဖြတ်ချက်တစ်ခုခုမချနိုင်ရင်မြန်မာလူ့ခွင့်ရေးအခြေအနေဟာပိုပြီးတော့ဆိုးလာလိမ့်မယ်လို့ဖော်ပြထားပါတယ်ကစီးရီးယားနိုင်ငံတဲကိုဝင်နိုင်တဲ့အခြေအနေတိုးတက်လာတဲ့အတွက်ကုလသမဂ္ဂကလူသားချင်းစာနာမှုဆိုင်ရာအကူအညီကိုဩဂတ်လထဲမှာစံချိန်တင်အောင်လို့ဒီစီးရီးယားပြည်သူ၄ဒသမ၁တန်းအတွက်ပေးဝေနိုင်ခဲ့တယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကပြောပါတယ်ရှင်
။ဗိုလ်တမှုနေ့မနက်ပိုင်းမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြေညာခဲ့တာဖြစ်ပါတယ်။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကဦးစံမိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ Zenab Adolf Rockman ဖြစ်ပါတယ်။ပေါ်ဒူးနေမနက်ဖက်မနက်6နာရီနေ9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.